ဖရိုက်တာတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတရားရုံးကတရားဝင်ဆွဲချက်တင်လိုက်တဲ့အတွက်မြန်မာနိုင်ငံသတင်းလွတ်လပ်မှုတိုးတက်ရေးအတွက်မျှော်လင့်ချက်ပို့ပြီးတော့အားနည်းသွားပြီလို့တုံ့ပြန်ချက်တွေထွက်ပေါ်နေပါတယ်။အခုလို့ဆွဲချက်တင်လိုက်တဲ့အတွက်သတင်းသမားတွေသတင်းမီဒီယာအလုပ်ကိုလွတ်လပ်ကူမလုပ်ထိုင်အောင်ဆောင်ရွက်လိုက်တာလို့ရိုက်တာသတင်းတော်တွေကလည်းတုံ့ပြန်ခဲ့ပါတယ်။အပြည့်စုံကိုမတ်စုမြန်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်။
စခန်းကြီးနဲ့မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေကိုစုံစမ်းရင်းနဲ့ဖမ်းဆီးခံရတဲ့ writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ကိုမြောက်ပိုင်းဆိုင်တရားရုံးကဆွဲချက်တင်ဖို့ဇူလိုင်လ9ရက်နေ့ကဆုံးဖြတ်ခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလ10ရက်နေ့ညတွေကဖမ်းဆီးထားတဲ့သတင်းတော်တွေကိုမောင်တော်ခင်မှာဖြစ်ခဲ့တဲ့နယ်မြေရှင်းလင်းမှုဖြစ်စဉ်အစီရင်ခံစာတွေလက်ဝယ်တွေးရှိတယ်လို့ဆိုပြီးမြန်မာနိုင်ငံလျှို့ဝှက်ချက်များအဥပဒေ 3.3 ကငယ်နဲ့ဆွဲချက်တင်ခဲ့တာပါ။သတင်းတော်တွေကိုအခြေအမြစ်မရှိပဲဆက်လက်ဖမ်းဆီးထားဖို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုအလိုအမင်းစိတ်ကြက်တယ်လို့ Writers သတင်းဌာနရဲ့ဥက္ကဋ္ဌလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ Stephen J. Adler ကကြေညာချက်ထုတ်ပြန်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာသူတို့ရဲ့သတင်းတော်အလုပ်ကိုတီးကြားလွတ်လပ်ဗတ်မလိုက်ပဲဆောင်ရွက်ခဲ့တာသာဖြစ်ပြီးတရားဥပဒေကိုချိုးဖောက်ခဲ့တဲ့အမှားတစုံတရားလုပ်ခဲ့တယ်ဆိုတဲ့တပ်တွေအထောက်အထားလည်းမရှိဘူးလို့ကြေညာချက်ထဲမှာဖော်ပြပါတယ်။ဒါ့အပြင်တရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်သတင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးရရှိအောင်ဆောင်ရွက်မယ်ဆိုတဲ့မြန်မာအစိုးရရဲ့ဂရုအပေါ်အကြီးအကျယ်တန်တရားဖြစ်စရာရှိတယ်လို့ Writers သတင်းဌာနရဲ့ဥက္ကဋ္ဌ Stephen J. Adler ကပြောကြားခဲ့ပါတယ်။သတင်းတော်တွေကိုဆက်လက်ဖမ်းဆီးထားရတဲ့အပေါ်စိုးရိမ်နေလို့ကုလသမဂ္ဂဒေသမှုချုပ် Antonio Guterres ရဲ့ပြောခွင့်ရအမျိုးသမီး Iri Kaneko ကလည်း VOA မြန်မာပိုင်းကိုပြောပါတယ်
။ We remain concerned at the arrest and continued detention of the Reuters journalist.
ရက်ကျတင်တောင်းစုကိုဆက်လက်ဖမ်းဆီးထားမှုနဲ့ပတ်သက်လို့ကုလသမဂ္ဂကစိုးရိမ်မကင်းဖြစ်ပါတယ်။သူတို့လူဦးကိုပြန်လျှော့ပေးဖို့အတွင်းမှုချုပ်ကလည်းထပ်ခါတည်းတောင်းဆိုထားပြီးဖြစ်တယ်လို့လက်စွာထုတ်ဖော်ပြောဆိုခွင့်နဲ့တင်ရယူခွင့်တို့ကိုမြန်မာအာဏာပိုင်တွေနဲ့ရေးစားလိုက်နာဖို့လေကုလသမဂ္ဂကတိုက်တွန်းပါတယ်။အခုရေးကြုံနိုင်တဲ့ကုလသမဂ္ဂအနေနဲ့ဒီကိစ္စကိုအထူးဦးစားပေးတင်ပြသွားမှာဖြစ်ပါတယ်။
သတင်းတော်တွေကိုဆွဲချက်တင်လိုက်တာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအကြီးအကျယ်ဆုပ်ယုပ်မှုဖြစ်စေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကလည်းတုံ့ပြန်ပါတယ်။သတင်းတော်တွေဟာပြည်သူတွေကိုသတင်းတွေသိအောင်လုပ်ပေးနေသူတွေဖြစ်ရောမကတောင်းဆောင်တွေတာဝန်ယူတာဝန်ခံမှုရှိအောင်လုပ်ပေးနေသူတွေဖြစ်တာကြောင့်သတင်းတော်တွေကိုမတရားပြစ်မှတ်ထားချိန်ချောက်တာအဖြစ်ပေးတာမျိုးဘယ်တော့မှမလုပ်တင်ဘူးလို့သံအမတ်ကြီးနီကီဟေးလီကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်အပေါ်စိတ်မကောင်းစိတ်ပြက်ရတယ်လို့အမေရိကန်နိုင်ငံသားရေးဌာနကလည်းထုတ်ပြန်ပါတယ်။သတင်းလွတ်လပ်မှုအတွက်နောက်ပြန်ခဲ့တဲ့ခြေသားဖြစ်ပြီးမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုအပေါ်မှာမေးခွန်းထုတ်စရာဖြစ်လာတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူ Heather Newhart ကကြေညာချက်ထဲမှာပြောကြားထားပါတယ်။နယူးယောက်မြို့အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကလည်းပြင်းပြင်းထန်ထန်ဝေဖန်ပါတယ်။ CPJ ရဲ့အာရှရေးရအစီအစဉ်ညှိနှိုင်းရေးမှူး Stephen Butler ကတရားရုံးဆုံးဖြတ်ချက်အပေါ်စိတ်ပျက်တယ်လို့ VOA မြန်မာပိုင်းကခုလိုပြောပါတယ
် Obviously we're very disappointed by the ruling. We think it's completely unjustified. The evidence presented at the trial really should have exonerated.
တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ CPJ ကတိတ်ပြီးတော့စိတ်ပျက်မိပါတယ်။လုံးဝတရားမျှတမှုမရှိဘူးလို့ထင်ပါတယ်။တရားခွင်မှာတင်ပြတဲ့အထောက်အထားတွေအရလည်းသတင်းတော်နဲ့ဦးစလုံးကိုပြန်ပြီးတော့လွှတ်ပေးတင်ပါတယ်။တရားစစ်ဆေးတယ်ဆိုတာလဲလောက်ကျန်ဇလန်းဆင်ထားတာဖြစ်နေပါတယ်။မြန်မာအစိုးရအတွက်တကယ်ကိုရှက်စရာပ
ါ CPJ ရဲ့ထုတ်ပြန်ချက်ထဲမှာလည်းလက်ခံနိုင်စရာမရှိတဲ့တရားရုံးဆုံးဖြတ်ချက်ကဥပဒေတွေတက်တဲ့အထောက်အထားတွေထက်နိုင်ငံရေးအရဆုံးဖြတ်တယ်ဆိုတာအတည်ပြုလိုက်တာလေလို့ပြောကြားထားပါတယ်သတင်းလွတ်လပ်ခွင့်အပေါ်အကြီးအကျယ်တရားမှုရှိနေတဲ့ဒီအမှုကိုအာဏာပိုင်တွေအနေနဲ့အမြန်ဆုံးပတ်လပ်ပေးဖို့လဲ CPJ ကတောင်းဆိုလိုက်ပါတယ်နိုင်ငံတကာမှသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့နယ်စည်းမထားသတင်းတောက်များအဖွဲ့ RSF ကလည်းအခုလိုဆွဲချက်တင်ဖို့တရားရုံးကဆုံးဖြတ်လိုက်တာကိုကြည့်ရင်းဖြင့်တရားရုံးဟာအမိန့်တိုင်းနိုင်ငံဆောင်ရွက်နေတာပြသနေတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံတကာလူ့ခွင့်ရဆောင်ရွက်နေတဲ့ Amnesty International အဖွဲ့ကြီးကတော့မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အမှောင်ဖုံးတဲ့နေ့ဖြစ်တယ်လို့တုံ့ပြန်ပါတယ်။ Amnesty ရဲ့ Asia Pacific မူဝါဒရေးရာစီအိုရဲ့ Manager Francisco Bengosmi က COA မြန်မာပိုင်းကိုခုလိုပြောပါတယ်
။ It's such a chilling effect for all journalists who are trying to investigate the crimes against
တရားရုံးရဲ့ဆုံးဖြတ်ချက်ကဒီရက်နေ့ကဖြစ်ခဲ့တဲ့လူသားတွေပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုစုံစမ်းမဲ့သတင်းတောက်တွေအတွက်ကြောချမ်းစရာဖြစ်တယ်လို့စစ်တပ်ပေါ်ဝေဖန်မှုဒါမှမဟုတ်အစိုးရရဲ့တာဝန်ခံကြောင်းသတင်းကြည့်ရှင်လူတွေအတွက်လည်းကြောချမ်းစရာဖြစ်ပါတယ်ဒီသတင်းတောက်နှစ်ယောက်ဟာထောင်ချောက်စင်ဖမ်းခံခဲ့ရတဲ့ဒါဝုဒဲရဲတပ်ဖွဲ့ရဲ့တေလိုတပ်တွေကနေထွက်ဆိုထားခဲ့တာပါဒါတောင်မှအခုလိုဆုံးဖြတ်တာကိုကြည့်ခြင်းအပြင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာရှေ့မှာအမှောင်ဖုံးလွှမ်းတော့မယ်လို့ပြောရမှာဖြစ်ပါတယ်
အမေရိကန်အခြေစိုက်လူ့အခွင့်အရေးအခြေအနေစောင့်ကြည့်လည်လာနေတဲ့ Human Rights Watch အဖွဲ့ကလည်း Writers သတင်းတောက်ကိုဝလုံးတဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲချက်တင်လိုက်တာဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဘလောက်ဆိုးဝါးနေတယ်လဲဆိုတာပြသနေတဲ့အပြင်အစိုးရရဲ့ရက်ဆက်တဲ့လုပ်ရက်တွေကိုဖော်ထုတ်ဖို့ကြိုးစားနေသူတွေကိုနှုတ်ပိတ်အရေးယူဖို့အစိုးရဘက်ကဘလောက်အစွမ်းကုန်လုပ်တယ်လဲဆိုတာပြသလိုက်တာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်ရှင်။